တော်ရရှင်များရှင်စူပါဘက်စ်လို့လူသိများကြတဲ့ပရိဇီဝပိုးသက်စင်းမြတ်စွာကနေခန္ဓာရင်ရှိလာပြီးဖြစ်တဲ့ရင်ပါလာနေပြီးဖြစ်တဲ့ဘက်တီးရီးယားပိုးမွားတွေရဲ့ဘေးအန္တရာယ်ကိုယခုရာစုနှစ်အတွင်းပိုမိုရင်ဆိုင်ရလာဖို့ရှိနေပါတယ်။ကျမတို့လူသားတွေအနေနဲ့ချစ်ရာဒဏ်ရာကလေးတစ်ခုရရကနေယောဂပိုးဝင်ပြီးတည်ဆုံးရတဲ့အချိန်ကာလမျိုးကိုပြန်မရောက်လို့တာကတော့အမှန်ပဲဖြစ်ပါတယ်။အလားအလာရှိတဲ့စူပါဘက်စ်တွေရဲ့ထိုးနဲ့တိုက်ခိုက်လာမှုကိုသတိပြုနေရမယ့်ဤသူလက်ရှိအသုံးပြုနေတဲ့ပုံမှန်သုံးနေကြအိမ်သုံးပစ္စည်းတွေထဲမှာလဲထည့်သွင်းထုတ်လုပ်ထားတဲ့အန္တရာယ်ကြီးမားလာတဲ့ဘက်တီးရီးယားဆက်ကျင်ပစ္စည်းတွေကိုအသုံးပြုနေစေဆိုတာကိုလည်းသတိထားပေးရပါမယ်။ပုံမှန်အားဖြင့်ဘက်တီးရီးယားတွေကိုအပူချိန်အလွန်မြင့်မြင့်နဲ့ဒါမှမဟုတ်အရက်ပြန်ပါဝင်မှုနှုန်းများများနဲ့ထိထိရရောက်တက်ပြစ်နိုင်ပါတယ်။ဒါပေမဲ့ဘက်တီးရီးယားဆန့်ကျင်ပရိပစ္စည်းအများစုဟာတစ်ဖက်မှာလဲအန္တရာယ်ရှိပိုးမွှားတွေကိုတက်တက်မတ်မတ်ခြံထားသလိုဖြစ်နေပါတယ်။ပရိဇီဝပစ္စည်းများများသုံးထားလေစေရင်နေပြီဖြစ်တဲ့အန္တရာယ်ပေးနိုင်တဲ့ပိုးမွှားများများကျန်ရှိလေဖြစ်သွားတတ်ပါတယ်။ဒီလိုဘက်တီးရီးယားတွေများများစုမိလေသူတို့ကိုမတားမြစ်နိုင်လေလဲဖြစ်သွားတတ်ပါတယ်။ဒါကြောင့်ပြည်သူလူထုအနေနဲ့ပရိဇီဝဆေးတွေရဲ့ခံနိုင်စွမ်းအားအရေးပါပုံအကြောင်းကိုအလွန်သတိထားမိကြဖို့လိုအပ်နေပြီဖြစ်ကြောင်းပညာရှင်တွေဘက်ကလည်းဖိအားပေးနေတဲ့အရေးပေါ်ပြဿနာတရက်ဖြစ်ကြောင်းရာသီဥတုပြောင်းလဲလာမှုကလည်းအရေးပါတဲ့ကိစ္စတရက်ဖြစ်ကြောင်းဤပညာတက္ကသိုလ်ရဲ့ I3 Institute မှပမောက်ခစတီဗ်ကပြောကြားလိုက်ပါတယ်ဒါဖြစ်ရင်ကျမတို့အိမ်တွေမှာရောဘယ်လိုပြုလုပ်ရမလဲဒီဆောင်မအရာကျမတို့ပုံမှန်ဝယ်ယူနေကြအိမ်သုံးပစ္စည်းအမဲတွေတဲကပစ္စည်းအမဲ၅မျိုးကိုဆက်လက်မဝယ်ယူသင့်ကြောင်းသိရှိရပါတယ်ပထမပစ္စည်းကသွားတိုက်စင်းနဲ့ပလုတ်ကျင်းစေးတွေဖြစ်ပါတယ်ဒီပစ္စည်းတွေထဲမှာပါဝင်တဲ့ triclosan ဟာလူကတွင်းတဲကယောဂပိုးတွေရဲ့ရာဂိုင်းနှုန်း 99.9% ရာဂိုင်းနှုန်းကိုတတ်နိုင်ပေမဲ့ကျန်ရှိနေခဲ့တဲ့ 0.1% ရာဂိုင်းနှုန်းဟာပိုးသက်ဆေးတန်ကိုခံနိုင်စွမ်းရှိတဲ့ဘက်တီးရီးယားအမျိုးအစားဖြစ်တာကြောင့်အခြားအန်တီဘိုင်ယိုတစ်ဆေးတွေလိုခံနိုင်ရည်ရှိပြီးလူကျန်းမာရေးအတွက်အန္တရာယ်ရှိနိုင်တယ်လို့ပါမော့ခစတီဗ်ကပြောကြပါတယ်။နောက်ပစ္စည်းအမဲတစ်မျိုးကဘက်တီးရီးယားပိုးတွေကိုတပ်ဆင်ဖယ်ရှားပေးတယ်ဆိုတဲ့အန်တီဘက်တီးရီးယားရဲ့လက်ဆေးဆက်ပြားဖြစ်ပါတယ်။ဒီဆက်ပြားအမျိုးအစားထဲမှာ triclosan နဲ့အလားတူပါဝင်ပစ္စည်းတွေထည့်သွင်းထုတ်လုပ်ထားတတ်ပါတယ်။ပြန်လည်သုံးသပ်ချက်တွေအရဒီဆက်ပြားတွေဟာရိုးရိုးဆက်ပြားတွေထက်ပိုပြီးမထိရောက်ဘူးလို့သိရပါတယ်။သုတေသနပြုချက်တွေအရလည်းကြွက်တွေဖားတွေနဲ့အချမ်းတိရစ္ဆာန်တွေမှာ triclosan ဟာကိုယ်ခန္ဓာရဲ့ thyroid hormone လုပ်ငန်းစဉ်ကိုအနှောက်အယှက်ပြုတယ်လို့တွေးရှိရပါတယ်။ဒါမျိုးဟာလူသားတွေမှာလည်းကြုံတွေ့ရကောင်းကြုံတွေ့နိုင်ပြီးဒီလိုများဖြစ်ခဲ့တယ်ဆိုရင်တရေသားမအောင်တာ hormone မညီမများဖြစ်တာအဝလွန်နှမ်းနဲ့ကင်ဆာရောဂါတွေဖြစ်ပွားစေနိုင်ပါတယ်။တတိယပစ္စည်းကတော့မျက်နှာပြင်မှန်တကားအဝိရောစတဲ့ပစ္စည်းတွေမှာဖြန်းနဲ့သုံးနဲ့ဘက်တီးရီးယားပိုးတက်ပြီးတဲ့ပစ္စည်းတွေဖြစ်ပါတယ်။သတင်းကောင်းတစ်ခုကတော့2000ပြည့်နှစ်ကတည်းကဩစတြေးလျအိမ်နောင်စုတွေဟာအန်တီဘိုင်ယိုတစ်ပစ္စည်းတွေမပါဝင်တဲ့တဘာဝအန်တီမိုက်ခရိုဘိုင်ယိုတွေနဲ့ပြောင်းလဲအသုံးပြုနေပြီဆိုတာပဲဖြစ်ပါတယ်။ဈေးဝယ်တဲ့အခါကိုယ်သုံးနေတဲ့ပစ္စည်းမျိုးတွေထဲမှာဘာတွေပါဝင်ထုတ်လုပ်ထားလဲဆိုတာကိုအညွှန်းကြည့်ပြီးမှဝယ်ယူသင့်ပါတယ်။နောက်ပစ္စည်းတစ်မျိုးကတော့နာနိုပါဝင်ပစ္စည်းတွေထည့်သွင်းထုတ်လုပ်ထားတဲ့ငွေရောင်အိတ်အတွင်းသားရှိတဲ့အိတ်ထဲမှာဘက်တီးရီးယားပိုးတွေစုဖွဲ့ပေါက်ဖွားနေမှုကိုဖျက်ဆီးစေတဲ့အမိုက်အိတ်ပဲဖြစ်ပါတယ်။ဒီအမိုက်အိတ်အချို့ကိုထုတ်လုပ်သူအချို့ဟာအန္တရာယ်ရှိနိုင်တဲ့ပရိဇီဝပစ္စည်းတွေနဲ့ထုတ်လုပ်နိုင်ပါတယ်။နောက်ပစ္စည်းအမဲတစ်မျိုးကတော့ အရက်ပြန်ပါဝင်မှုနှုန်း60ရာခိုင်နှုန်းအထက်ရှိတဲ့ရေမလိုပဲလက်ကိုပိုးသက်တန်းစင်ပေးနိုင်တဲ့လက်ဆေးရည်တွေဖြစ်ပါတယ်။ဒီလက်ဆေးရည်တွေထဲမှာအီသနောပါဝင်မှု60ရာခိုင်နှုန်းအောက်နဲ့တာအခြားသောပရိဇီဝပစ္စည်းတွေထည့်သွင်းထုတ်လုပ်ထားတာမျိုးရှိခဲ့ရင်ဘက်တီးရီးယားပိုးတွေရဲ့ခုခံကာကွယ်နိုင်စွမ်းကိုအားပေးတဲ့အပြင်အန္တရာယ်ပြုနိုင်တဲ့ဘက်တီးရီးယားတွေကိုပါထပ်ဆောင်းဖြစ်ထွန်းပေါ်ပေါက်လာစေနိုင်ပါတယ်။ဒါကြောင့်ပရိဇီဝဆေးတွေပါဝင်နိုင်တဲ့ပစ္စည်းမျိုးတွေဝယ်ယူမယ်ဆိုရင်အညွှန်းကိုတေချာဖတ်ရှိပြီးမှသာဝယ်ယူသင့်ပါတယ်။အလုံးကိုခြုံငုံပြောရမယ်ဆိုရင်တော့ပရိဘိုးသက်စီပါဝင်တဲ့ပစ္စည်းတွေအပေါ်မိခိုနေရမှုကိုရှော့ချသွားဖို့ပဲဖြစ်ပါတယ်။သောရရှင်များရှင်စေပညာလောကအတွင်းပရိဇီဝစေတွေအပေါ်အလွန်အကျွံမိခိုသုံးဆက်နေမှုဟာယနေ့အချိန်မှာတကဘာလုံးဆိုင်ရာကျန်းမာရေးကိုချိန်ချောက်နေမှုပြဿနာအဖြစ်ကမ္ဘာကျန်းမာရေးအဖွဲ့အစည်းကြီးကနေထုတ်ပေါ်ပြောကြလို့ပါတယ်အချို့သောဘက်တီးရီးယားပိုးတွေဟာလဲဆေးအချို့ပေါ်ဆေးရင်နေပြီးအကယ်၍သာဒီဘက်တီးရီးယားပိုးတွေကူးစက်ခံခဲ့ရမယ်ဆိုရင်ထိန်းချုပ်ကူးသဖို့ခက်ခဲလာပါတယ်ထရိုင်ဂလိုဆန်ဓာတ်ကနေဒီဘက်တီးရီးယားတွေရဲ့ခုခံနိုင်စွမ်းကိုအားဖြည့်ပေးနေတဲ့ပုံကိုတဲလွန်စားတွေတွေးရှိထားပေမဲ့အသေးစိတ်တိတိကျကျပြောနိုင်မှုကိုတော့သူတေသနာတွေဆက်လက်ပြုလုပ်ဖို့လိုအပ်နေပါသေးတယ်။ Triglycerin ပါဝင်တဲ့ဆက်ပြာသုံးပြီးရေဆွဲချပြီးတဲ့နောက်ရေစိုးတွေကိုပြန်လည်တန့်စင်တဲ့အခါဓာတုပစ္စည်းအနည်းငယ်ကျန်ရှိနေတဲ့အတောင်အကျိုးဆက်အနည်းနဲ့ခြောက်တွေမြောက်တွေမှာဝင်ရောက်ပြန့်နှံ့ကရေညှိရေမော်တွေရဲ့တဘာဝလုပ်ငန်းဆောင်ရွက်မှုကိုပြက်ပြားစေနိုင်ပါတယ်။ဒါအပြင် triglycerin ဓာတ်ဟာအဆီဖြစ်စေတဲ့ tissue တွေနဲ့အတူပျော်ဝင်နိုင်တဲ့အတွက်ဒီဓာတ်ပါဝင်နေတဲ့အပင်နဲ့အစာအစာတွေကိုစားသုံးမှုသူတွေမှာဒီဓာတ်ရဲ့တက်ရောက်မှုရှိနိုင်ပါတယ်။တာရကပြရရင်2009ခုနှစ်အတွင်းလေ့လာချက်အရကာရိုလိုင်းနားနဲ့ဖလော်ရီဒါတောင်ပိုင်းကလင်းပိုင်းတွေရဲ့တွေ့ရမှာဒီဓာတုဖြစ်စီပါဝင်မှုမြင့်တက်နေတာကိုတွေ့ရှိခဲ့မှုတဲ့ဆိုတာကိုပရိဇီဝဆေးတွေနဲ့ပတ်သက်တဲ့တည်ကောင်းစရာများအဖြစ်ဒီနေ့အစီအစဉ်ကနေတင်ဆက်လိုက်ရပါတယ်။ဒီဆောင်မကိုတင်ပြပေးတဲ့ကျမကရွှေစင်ပါရှင
်။ SBS Chill ကသချင်းတွေကိုနားဆင်ပြီးတော့အနားယူအပန်းဖြေနိုင်ပါတယ်။သချင်းတွေကို TV, Digital Radio, Online နဲ့ Mobile ကနေနားဆင်နိုင်ပါပြီ။sbs.com.au/chill ကိုသွားပြီးတော့နားဆင်နိုင်ပါတယ်ရှင်။